ကာကွယ်ဆိုင်ရာဥရောပမဟာမိတ်နိုင်ငံတွေတဲကအကြီးဆုံးနဲ့အချမ်းသာဆုံးနိုင်ငံဖြစ်တဲ့ဂျာမနီဟာရုရှားရဲ့အချုပ်နှံကိုခံနေတယ်လို့ဆွဆွဲပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျာမနီတနိုင်ငံနဲ့ကိုကွပ်ပြီးနေတိုးစစ်မဟာမိတ်တွေရဲ့ဗိုလ်တပုနဲ့အစည်းအဝေးမှာအပြစ်တင်ဝေဖန်လိုက်ပါတယ်။ဂျာမနီကရုရှားစွန့်အင်ကုမ္ပဏီ Gazprom ကိုဂျာမနီရေပိုင်နက်ကိုဖျက်ပြီး Nord Stream နဲ့ပိုက်လိုင်းတိစောက်ခွင့်ပေးခဲ့တာအတွက်နေတိုးတွင်းရေးမှူးချုပ် Jens Stoltenberg နဲ့မင်းဆက်ဆိုင်ပြုလုပ်တဲ့အစည်းအဝေးမှာသမ္မတ Trump ကဂျာမနီကိုဝေဖန်လိုက်တာပါ။ဂျာမနီဟာသူ့နိုင်ငံထဲမှာကြောက်မီးသွေးဓာတ်ပစ္စည်းအုံနဲ့ Nuclear ဓာတ်ပစ္စည်းအုံတွေကိုရပ်ဆိုင်းစေပြီးရုရှားစီကရင်းနှီးတဲ့တဘာဝဓာတ်ငွေတွေယူပြီးရုရှားကိုတစ်နှစ်ဒေါ်လာဘီလျံပေါင်းများစွာရအောင်လုပ်ပေးနေတယ်လို့သမ္မတ Trump ကဝေဖန်ပြီးနေတိုးဖွဲ့ကလည်းဒီလိုကိစ္စမျိုးကိုလှည့်လည်မရှုသင့်ဘူးလို့ပြောခဲ့ပါတယ်။ဂျာမနီဝန်ကြီးချုပ် Angela Merkel ကတော့သူငယ်စဉ်ကဂျာမနီနှစ်ချမ်းကွဲနေခြင်းအရှိဂျာမနီဘက်မှနေထိုင်ခဲ့ဘူးတော်မို့ရုရှားလက်ရောက်ဘလို့နေရတယ်ဆိုတာသူသေးသေးချာချာသိထားကြောင်းနဲ့အခုကိုပိုင်လွတ်လပ်တဲ့မူဝါဒတွေနဲ့ဆုံးဖြတ်ချက်တွေချနိုင်တဲ့27ရာစုဂျာမနီဖြစ်နေပြီမို့ရုရှားကမလွှမ်းမိုးနိုင်ဘူးလို့ပြန်လည်ပြောကြားခဲ့ပါတယ်